ဒေါက်တာရှင်မြရှင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရကတရရွေးချယ်ခန့်အပ်ခွင့်ပြုထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ပုံမှန်261ပြင်ဆင်ရေးဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာထည့်သွင်းဖို့ပြည်ထောင်စုလွှတ်တော်ကမနေ့ကပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရကတရခန့်အပ်မဲ့အစားသက်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေကခန့်အပ်ခွင့်ရဖို့ပြင်ဆင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှာကြေကြေပြင်းပြဆွေးနွေးမဲ့အစားပူးပေါင်းကော်မတီကိုတာဝန်ပေးလိုက်တဲ့အပေါ်တက်မတော်ရာကိုယ်စားလှယ်တွေနဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြတာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ကျောင်းကုန်းမဲဆန္ဒနယ်ကပြည်ခိုင်ပြိုးလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းအပါအဝင်လွှတ်တော်ကိုယ်စားလှယ်143ကတင်သွင်းထားတဲ့ဒုတိယကြိမ်ပြင်ဆင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကြမ်းကို45ဦးပါဝင်တဲ့ပြင်ဆင်ရေးပူးပေါင်းကော်မတီမှထည့်သွင်းဆွေးနွေးဖို့ထောက်ခံမဲ380နဲ့ကန့်ကွက်မဲ198မဲနဲ့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တာပါဥပဒေကြမ်းလေးလာစီစီပူးပေါင်းကော်မတီရဲ့အစီရင်ခံစာမှာတော့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ဆက်လင်းပြီးပြင်ဆင်တဲ့လုပ်ငန်းစဉ်တွေရဲ့ကိုတပြိုင်တည်းတင်သွင်းလာတဲ့အခါတိကျဆောင်ရွက်ဖို့လုပ်ငန်းစဉ်တွေဖော်ပြထားတာမရှိတဲ့အတွက်လွှတ်တော်ရဲ့အဆုံးဖြတ်ကိုရယူဖို့ဖော်ပြထားပါတယ်ဒီပေါ်မှာအခြေခံပြီးလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပေမဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်မမောင်ကတော့လက်မခံနိုင်ကြောင်းပြောဆိုခဲ့ပါတယ
်။ဥရယံကော်မတီဘာမှဒီအစင်္ဂလာစတင်လာတော့လည်းကျွန်တော်ဒီအစင်္ဂလာကအားလုံး63ဦးလွတ်တော်ကိုယ်စားလှယ်63ဝိုင်းဝန်းပြီးကျေကျေပဲမှဆွေးနွေးခဲ့ကြတယ်။ဒီပေါ်မှာလွတ်တော်နာကတယောက်အနေနဲ့ကတော့ဒီဆွေးနွေးချက်တွေကမူတည်ပြီးတော့မှလွတ်တော်ကိုယ်စားလှယ်မူတည်ပြီးတော့တိုက်တင်တဲ့စင်္ဂလာဆုံးဖြတ်မှုလုပ်အောင်ဖြစ်တယ်။နောက်ခုပြောမယ်ဆိုရင်ကျွန်တော်တို့ဥဒေရုံးတည်တဲ့ပုံမှန်နဲ့67နဲ့ပတ်သက်ပြီးအခုချိန်ဒီဥပဒေစာပေါင်းကိုလုံးဝဥရယာပူပေါင်းကော်မတီပေါင်းတော့လုံးဝဆွေးနွေးဆောင်ခြင်းမရှိသေးဘူးမရှိသေးဘူးဒါကြမ်းဆိုရင်ဥပဒေရဆိုရင်ဒီဥဒေရုံးတည်တဲ့ဥပဒေကိုပဲဆွေးနွေးဆောင်ပြီးတော့မှလိုအပ်သလိုပြင်ဆင်ခြင်းပြည့်ပြည့်ချင်းကောက်ကွက်ခြင်းထောက်ခြင်းဒါတွေလုံးဝမဖြစ်ဘူးအခုချိန်ဒီဥပဒေစာတော့လုံးဝမဆွေးနွေးသေးဘူးအဲသူတို့ကတော့55ဦးတွေထည့်ဖို့ပဲတနည်းမို့ဒီနည်းနဲ့လက်ပြီးတော့မလိတ်တပတ်နဲ့နီလာမျိုးစုံနဲ့ပဲဒီ55ဦးထည့်မယ်ဆိုတာမျိုးပဲပြန်ပြန်ပြီးတော့လာနေတာဖြစ်တယ်အဲ့ရောပြီးပြင်မယ်ဆိုတာသဘောတော်မှာမတူတဲ့ကိစ္စတစ်ခုတူပါတယ်လို့အတင်းဆွဲပြီးတော့လုပ်တာဖြစ်တယ်။နောက်ပြီးတော့ဒီလူတော်ဆိုင်ရာဥပဒေတွေကိုလိုသလိုပေါ့။ဒါဒီကခုတက်လာတဲ့တော့ဒါပေါင်းစည်းပြီးလုပ်ပါမယ်မှာလို့ဆိုရင်ဒီဟာတွေကဥပဒေမျိုးတွေကိုလိုသလိုဆွဲယူပြီးလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါဟိုပေါ့တရားဝင်စုံမှုယူအားနည်းလာပြီးတော့မှကျွန်တော်တို့ရဲ့ဒီလိုဆီအတင်ကူးပြောင်းရင်းမှာတော့ကျောင်းလေးတောင်ချင်းချင်းယုံကြည်မှုတွေကျင်းမဲ့လာပြီးတော့အဲ့ဒီလိုနဲ့တကူကန်းလုပ်ငန်းစဉ်တွေမှာဆိုနောက်ရက်တွေနောက်နေ့မှုတွေဖြစ်ပေါ်လာစေ
ပြည်ခိုင်မျိုးပါတီပြောပွဲမဲဆန္ဒနဲ့လွတ်တော်မဲ့ဦးတောင်ရင်ကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းပြောဆိုခဲ့တာပ
ါလုပ်ငန်းစဉ်နှစ်ရက်ဆိုတာဥအောင်ကြည်ညိုအစိုးရအရေးကြီးဆိုတင်သွင်းပြီးတော့55ဦးကော်မတီနဲ့ဖွဲ့စည်းပုံအခြေခံဥတွေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်နေတဲ့လုပ်ငန်းစဉ်တစ်ခုနောက်တစ်ခုကအင်ကယ်တို့ကပြည်ထောင်စုလွတ်တော်ရဲ့20ရာခိုင်နှုန်းဖြစ်တဲ့143ဦးသောကိုယ်တိုင်တွေကလက်မှတ်ရေးထိုးပြီးတော့တိုင်းရင်းသားပြည်သူတွေတဲ့ပုံမှန်261ပိုက်ခွဲခါဝေးကန်းငယ်ကကြီးငါ့ကိုပြင်ဆင်မှုအင်ကယ်တို့ကဥပဒေနဲ့ညီတင်လိုက်တဲ့လုပ်ငန်းစဉ်အဒီနှစ်ခုရှိတာပေါ့အဲ့တော့ဒီလုပ်ငန်းစဉ်နှစ်ခုမှာနိုင်ငံဆုံးဖြတ်ဖို့တင်တာကဘယ်လုပ်ငန်းစဉ်ကဥပဒေနဲ့ညီတယ်လဲဥပဒေနဲ့ညီတဲ့လုပ်ငန်းစဉ်ကိုမခွင့်ပြုပေးရဥပဒေနဲ့မညီတဲ့ညီတဲ့နှစ်ခုကိုမဲခွဲဆုံးဖြတ်တဲ့သဘောမျိုးဆိုတာတော့ဟိုတိတ်ပြီးတော့မတင်လို့အင်ကယ်တို့ကမိုက်တောင်းတာကမ္ဘာ့ရာကူစီလာလည်းမိုက်တောင်းတာ။ကိုမဲခွဲဆုံးပြတ်တဲ့ဆိုတာအရာရမှာအမှန်တရားမရနိုင်။အင်အားများသူတာချင်းဖြစ်သွားတာ
။2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်26တိအရာကတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတရရဲ့ရွေးချယ်သတ်မှတ်တာဖြစ်ပြီးအသက်35နှစ်ထက်ရေကောက်ကန်လွတ်တော်မှတ်တွေကသာရွေးချယ်ခံရမှာဖြစ်ပါတယ်။ဒါကိုပြင်ဆင်မှုအတွက်မူကြမ်းကိုကြံ့ခိုင်ရေးပါတီကဦးဆောင်တင်သွင်းထားတာဖြစ်ပြီးဒီမူကြမ်းကိုပြည်အောင်စုလွတ်တော်မှာဆွေးနွေးခွင့်တောင်းဆိုခဲ့တာဖြစ်ပြီးတော့လွတ်တော်အတွင်းမှာဆွေးနွေးခွင့်မရဘူးဆိုရင်တော့လွတ်တော်မှာတာဝန်ရှိဆုံးပုဂ္ဂိုလ်တွေကိုဖြုတ်ချဖို့တောင်းဆိုတဲ့အထိလှုပ်ဆောင်နိုင်တယ်လို့ဆိုပြီးတော့လဲကြံ့ခိုင်ရေးပါတီကသတိပေးပြောဆိုတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ